ဝေးရောက်မီဒီယာဖြစ်ပြန်လာပြီးဆိုပေမဲ့အနာဂတ်ကမရင်မရရှိနေသေးပဲဖြစ်တယ်လို့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာသတင်းစာဆရာတွေကဆိုကြပါတယ်။ထိုင်းနိုင်ငံထဲမှာအနည်းဆုံးသတင်းမှာ180ခုလုံးနေကြပါတယ်လို့ထိုင်းနိုင်ငံတပြိုးသားလုံးဆိုင်ရာသတင်းကောင်စီရဲ့ဥက္ကဋ္ဌချက်ဘရောလစ်ပတ်တမပတိကပြောပါတယ်။2021ခုနှစ်မတ်လအာနာသိမ့်ပြီးကလေးကမြန်မာသတင်းသမားတွေထိုင်းနိုင်ငံကိုရောက်ရှိလာခဲ့ကြတာဖြစ်ပြီးတချို့ကအနောက်နိုင်ငံတွေမှာဒုက္ခတွေဖြစ်ရောက်ရှိသွားခဲ့ကြပြီးဖြစ်ပေမဲ့အများစုကတော့ထိုင်းနိုင်ငံမှာအခက်အခဲတွေကြားတဲ့ကတရင်လုတ်ကိုဆက်လုတ်နေကြတာပါအကြီးမားဆုံးစိန်ခေါ်ချက်ကတော့ထိုင်းနိုင်ငံမှာရောက်ရှိနေတာတရားဝင်ရေးဖြစ်ပြီးကမ္ဘာနိုင်ငံတနိုင်ငံမှာရေးရှိနေထိုင်ခွင့်ရရှိရေးပဲဖြစ်တယ်လို့တရင်သာဆရာတူဖြစ်တဲ့ဦးအောင်နိုင်စုက VOA ကိုပြောပါတယ်ထိုင်းနိုင်ငံကဒုက္ခတွေဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးမထားတဲ့အတွက်တရင်သမားတွေကိုရဲကဖမ်းမိရင်ပြန်ပို့ခံရနိုင်တဲ့အန္တရာယ်ကရှိနေပါတယ်။သူတို့မှတ်တမ်းတင်နေတဲ့တရင်တွေကအရေးကြီးပြီးကြုံရတဲ့အန္တရာယ်ကြားမှာတရင်တပ်ပုံဆရာတွေရတဲ့အခကျင်းတွေကအလို့ဝင်နေလာတယ်လို့ထိုင်းနိုင်ငံနိုင်ငံခြားတရင်တော်များအသင်းဥက္ကဋ္ဌတန်နုဝေါ့ချာအမ်ကဆိုပါတယ်။အာနာသိမ့်ပြီးတဲ့နောက်စိတ်ကောင်းစီရဲ့ဖိနှိပ်မှုတွေကြောင့်တရင်စာဆရာအပြားအပြားဟာထိုင်းမြန်မာနယ်စပ်ကိုထွက်ပြေးရောက်ရှိလာကြရတာပါ။တရင်သာဆရာတွေကိုအချင်းချထားရမှာတရုတ်ပြည်ရင်မြန်မာနိုင်ငံကအဆိုးဝါးဆုံးနိုင်ငံအဖြစ်ဒုတိယဆွဲပါတယ်လို့နယ်စည်းမထားတရင်သဘာများအဖွဲ့ RSF က2022ခုနှစ်မီဒီယာလွှတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာပြောပါတယ်။ဆရာနာသိမ့်ပြီးကလေးကဆိုရင်တရင်သာဆရာ143ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။58ဦးကဆက်လက်အကြေကြခံရပြီး3ဦးသေဆုံးခဲ့ပါတယ်။